မြန်မာနိုင်ငံကိုရောက်နေတဲ့ဒီထိုင်းတရဲကြောင့်ဆူရာချက်ဟက်ဖန်ဦးဆောင်တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ DSI အထူးစုံစမ်းစစ်ဆင်အဖွဲ့ပါတဲ့ထိုင်းကိုယ်စားလှယ်အဖွဲ့ဟာမနေ့ကစစ်ကောင်စီတာဝန်ရှိသူတွေနဲ့ရန်ကုန်မှာတွေ့ပြီးမြန်မာနိုင်ငံမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေနေရာပြန်ဖို့ဆွေးနွေးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းလောက်ကိုင်းမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား160ကျော်ကိုဒီရက်ပိုင်းအတွင်းမှာပဲကယ်တင်နိုင်မှာဖြစ်တယ်လို့ထိုင်းတရဲကြောင့်ပြောပါတယ်။မရေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံသား160ကျော်ကိုကယ်ထုတ်နိုင်ဖို့ရန်ကုန်မြို့ကိုရောက်ရှိနေတဲ့ထိုင်းဒုရဲကြုံနဲ့အဖွဲ့ကိုစစ်ကောင်စီဘက်ကလူမှုရေးရာဝန်ကြီးဦးမမောင်တန်းကလက်ခံတွေ့ဆုံခဲ့ပါတယ်။ထိုင်းဒုရဲကြုံဆူရချင်းဟပ်ပန်ကဆွေးနွေးပွဲပြီးမှသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဘယ်လိုမြန်မာအောက်မင်းတို့ရဲ့ထိုင်းနဲ့အခုမှလည်းတွေ့ဆုံမှာဖြတ်နိုင်ဖို့ဒီလိုပြော
အဓိကဆွေးနွေးတာကတော့ထိုင်းနိုင်ငံသားတွေကိုအဆင်ပြေချောမောစွာပြီးတော့ပြန်နိုင်ဖို့မြန်မာနိုင်ငံဘက်ကလဝကလွေမှုကြီးကြပ်ရေးအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ဆွေးနွေးကြတာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေလူမှောက်ကိုသမားတွေရဲ့အကူအညီနဲ့ဝင်ရောက်ခဲ့တာကြောင့်မြန်မာလဝကကဥပဒေအရအေးမြူပဲထိုင်းဘက်ကိုလွှဲပြောင်းပေးဖို့ဖြစ်ပါတယ်။ထိုင်းဒုရဲကျုပ်ပြောဆိုသွားတာကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်မှုကအစဉ်ပြေစွာလှုပ်ဆောင်နေပြီဖြစ်တာကြောင့်ရှမ်းပြည်နယ်လောက်ကန်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကိုဒီရက်ပိုင်းအတွင်းမှာပြန်လည်ခေါ်ယူလာနိုင်မှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာအခြေစိုက်ထားတဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုတိုက်ဖျက်ဖို့နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ဆိုပြီးအောက်တိုဘာလ28ရက်နေ့ကစလို့ TNL တအောင်းတပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းဆစ်ဆင်ခဲ့ရမှာရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်လာနေပြီးအဲ့ဒီဒေသမှာစစ်ကောင်စီရဲ့တပ်စခန်းတွေတိုက်ပိုက်ခံရပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်ဆယ်နိုင်ဖို့အတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့